ကမ္ဘာကျောင်းနုပညာရှင်လီယိုနာໂດတပေချီကွယ်လွန်ခဲ့တဲ့နှစ်ပေါင်း900ပြည့်ထိမ့်မှတ်ခန္ဓာတွေကိုအီတလီနဲ့ပြင်သစ်နိုင်ငံတွေမှာမနေ့တုန်းကစတင်ပြီးတော့ကျင်းပနေပါပြီ။လီယိုနာໂດတပေချီရဲ့အုပ်ဂူရှိရာပြင်သစ်နိုင်ငံကိုအီတလီသမ္မတဆာဂီယိုမတာရီလာကတောက်ပြောက်ပြီးတော့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်နဲ့အတူကာရဝပြုခဲ့ကြပါတယ်။ပြင်သစ်နိုင်ငံလောတောင်ကြားမှာဒဗင်ချီရဲ့အုပ်ဂူရှိတာပါ။အဲ့ဒီဒေသကဒဗင်ချီမကွယ်လွန်ပြီးသုံးနှစ်နေသွားခဲ့တဲ့ကလော့စ်လူစေအင်ကြီးစုကိုလည်းတမနာနှစ်ဦးတွားရောက်ခဲ့ကြပါလေ။အီတလီနဲ့ပြင်သစ်နိုင်ငံကြားဒဗင်ချီရဲ့အနုပညာလက်ရာတချို့နဲ့ပတ်သက်ပြီးတော့မကြခင်လပိုင်းအတွင်းဆက်ဆံရေးတွေတက်မှမှုရှိခဲ့တာပါ။ဒီနှစ်ကုန်ပိုင်းမှာပြင်သစ်ကအထင်ကြီးရလုဖ်ကြတဲ့မှာဒဗင်ချီရဲ့လက်ရာတွေပြပွဲလုပ်ဖို့အီတလီကနေငှားတဲ့ကိစ္စတွေတော့မပြေလည်ဖြစ်ခဲ့တာပါ။အခုခီးစဉ်ကြောင့်ပြည်ထောင်မှုတွေရှိလာလိမ့်မယ်လို့ဆိုပါရစေ။